ော့နာမည်ရင်းကကြာသွင်းသားလို့ခေါ်ရကိုလက်ရှိလုပ်နေတဲ့လောကတော့မြောက်ဦးကပ္ပရတနာအစားမွေးရပါမှာပါမွေးထုတ်ပြရတဲ့နေရာမှာကျွန်တော်ကြာတယ
်အခုပြောနေတဲ့သူကတော့ရခိုင်ပြည်နယ်မြောက်ဦးမြို့ကဗန်ဝန်တန်းတယောက်လည်းဖြစ်တချင်းတွေလည်းရင်းနေတဲ့တာကြီးဆိုးခေါ်ကိုစိုးဝင်တန်းပါသူကဗန်မှာအငယ်တန်းဝန်တန်းတူဖြစ်တဲ့အတွက်လစာနေနေနဲ့အလုပ်လုပ်နေရသူပါဒါပေမဲ့သူကလူလွတ်ဖြစ်လို့ဒီဝင်ငွေနဲ့မျှတရုံလောက်ဖြစ်ပေမဲ့မိသားစုရှိလာရင်တော့လောင်းငါမှာမဟုတ်တော့တဲ့အကြောင်းပြောပြပါတယ
်လာစာကြတော့ကျွန်တော်အခုလုပ်နေတာကြတော့ LP ဆိုတော့ရုံးကူပေါ့ကျွန်တော်တသိန်းနဲ့5000ကျော်အဲ့လောက်ပေးရတယ်ပေါ့တခြားနေရာကလာတဲ့ဝန်ထမ်းတွေဆိုရင်အတွက်တော့အဆင်မပြေလောက်အခုကြတော့ကို့မြို့ကို့ရွာမှာဟိုဖြစ်နေတဲ့အခါကျတော့စားလာရောအိတ်တာရောအိမ်ကြီးရယ်ဆိုတော့ကို့အိမ်ကြီးကျတော့အဆင်ပြေတယ်လေပေါ်ဆောင်မွေးဖန်တိုက်ကိုဆိုလို့ရှိရင်4000ကျော်5000လောက်ရှိတာအနည်းဆုံးအောက်ခြေတရောင်အနေနဲ့ကျတော့ငွေ4000-5000လောက်ဖြစ်ဖြစ်အဲ့လောက်ရရင်တော့အဆင်ပြေလောက်ပါတယ်သာတော်မှလူပြိုဖြစ်နေတယ်ဆိုလို့ရှိရင်တော့အဆင်ပြေတယ်။အင်ထောင်းပေးတယ်ဆိုလို့ရှိရင်တော့အဆင်မပြေဘူး။အညာရေးစေးဖို့ရောတာသမီတွေစေးပြီးတော့ဆိုတော့အကုန်လုံးကအဲ့ညာကနေပုံပုံကြတော့အဆင်မပြေတော့ဘူး
။မြောက်ဦးမြို့ဟာရခိုင်ပြည်နယ်ရဲ့ပကံဒေသလို့ပြောလို့ရပါတယ်။ရှီအောင်စေတီပထိုးတွေနဲ့အမွေနှစ်တွေပြည်နေပြီးပုံမှန်ဆိုရင်စီးပွားရေးကောင်းလူစီကားမဲ့မြို့ဖြစ်ပေမဲ့အခုတော့စစ်တလင်းမြေလို့ဖြစ်နေပါပြီ။ဒါကြောင့်စစ်ဖြစ်ပြီးတဲ့နောက်ပါရီထူးကြလဲဆိုတော့
သူ့ဆောင်မှာတော်တော်ထူးခြားတာပေါ့ကွာ။ညာကြီးကိုထူးခြားနေတာ။ညဦးမှာအရင်စစ်နေခြင်းဒုံးကရှင်နေဆိုလို့ရှိရင်မနဲ့အဖြစ်ကိုလမ်းပေါ်မှာစိုက်တက်တော့သွားနေလို့ရတယ်။အင်တာနက်ကိုလည်းစိုက်တဲ့နေရာမှာစိုက်တဲ့အချိန်စိုက်တက်တော့သုံးလို့ရတယ်။အခုကျတော့အဆင်မပြေဘူး။သွားရမယ့်နေရာလေးကတ်မှန်ထားတယ်။တိုင်းခွင့်ရမယ့်နေရာလေးမရှိဘူးဆိုတော့လူတယောက်ကြီးကပြောပြောမယ်ဆိုလို့ရှိရင်ရပိုင်ခွင့်နေရောအခွင့်အရေးတွေဆုံးချုံးနေတယ်လို့တော့မြင်တယ်။ပြီးရင်စီးပွားရေးဖက်ကရောလူမှုရေးဖက်ကရောအဆင်မပြေဘူး။ဒီလေသမားတွေဖြတ်ကလည်းအဆင်မပြေဘူး။တယောက်တည်းအပြင်းနေပါတယ်။သွားတယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့အသက်အမှတ်ခံမှုကမရှိဘူးအလားဖြစ်။ကြောင်းနေတာတော့တော်တော်ကိုထူးခြားနေတာပဲ။လွတ်လွတ်လပ်လပ်သွားပိုင်ခွင့်နေမရှိ။အခွင့်အရေးတွေအကုန်လုံးပိတ်ပင်ခံနေရတယ်လို့ကျွန်တော်ထင်ပါတယ်။ညကျလို့ရှိရင်6နာရီတော့မထိုးသေးဘူး။လက်ပေါ်မှာလူပြန်တယောက်မှမရှိတော့ဘူး။လူမင်းပြောနေခွေးတော်တပေါက်တော့မတန်းတော့ဘူး။အချိန်ကပြောမစလို့ရှိရင်တစအချိန်တည်းလို့ဖြစ်သွားညကျလို့ရှိရင်တိတ်ဆိတ်ကြ။
ညဦးမြင့်မော်အားဖြင့်စစ်ပြေးဒုက္ခတဲ့စကန်9ခုလောက်ရှိပြီ။နီးစားရပြည်သူတွေကစားတော့ရေးအတွက်အလှခံကူညီနေကြတယ်လို့လည်းပြောပြပါတယ်
။ရာတကောင်ဒုက္ခတွေစခန်းရယ်၊ပြီးရင်တိန်တောင်ဒုက္ခတွေစခန်းရယ်၊ခြေတောင်ဖရာဖုန်ကြီးကျောင်းဒုက္ခတွေစခန်းရယ်၊ပြီးရင်တိန်တောင်ဖုန်ကြီးကျောင်းဒုက္ခတွေစခန်းရယ်၊ပြီးရင်မြို့ပြမှာဒုက္ခတွေစခန်းနှစ်ခုရှိတယ်။ပြီးလို့ရှိရင်ဟိုဒိုင်းကြီးမှာနှစ်ခုရှိတယ်ပေါ့။ပြီးရင်ဖရာဘော်ဖရာဘက်မှာတစ်ခုရှိတယ်ပေါ့။ဒီနေ့ကောင်းတဲ့မြို့ရော်တွေကနေပြီးတော့အလူတွေခန်းနေ၊ပြပေးချောင်ဟိုတဆုပ်ဆန်နေတွားကောက်တယ်ရတဲ့ပစ္စည်းတွေကိုဟိုမျိုးပေါ်ရဲ့နေရဲ့အစဉ်ပြေတဲ့ရွာတွေကနေအကုန်လုံးကဟိုလူကံပြီးတော့အဲ့လိုမျိုးလိုရာတွေကိုဖြည့်ပြီးပြတယ်ကိုပြီးရင်ဟိုကဒီပမာရှိနေတဲ့အလုံးလုံးနေရတဲ့သူတွေစီကလည်းလူဓာတ်တွေရှိရပေါ့
ပညာရေးနဲ့ပတ်သက်လို့တော့လောလောဆယ်မှာမျိုးပေါ်ကြောင်းတွေအားလုံးဖွင့်ထားပြီးနေကကြောင်းတွေကစစ်ပွဲတွေကြောင့်မရှိတော့တဲ့အတွက်ဒုက္ခတွေစုနေတဲ့စခန်းတွေကိုဆရာဆရာမတချို့သွားပြီးတင်ပေးတာတွေရှိတယ်လို့တာကြီးဆိုကပြောပြပါတယ်အခုဆိုရင်စစ်ပွဲတွေကြောင့်ဆိုကအင်တာနက်လိုင်းတွေဖြတ်ထားတဲ့အထက်မှာမြောက်ဦးမြို့လည်းပါနေပါတယ်။ဒီလိုအင်တာနက်ဖြတ်ထားလို့ဘာတွေဆုံးရှုံးနေလာလဲဆိုတော့တာကြီးစိုးပြောတာကဒီလိုပါ
။ဆုံးရှုံးနေတာလဲဆိုတော့အများကြီးပဲကိုကျွန်တော်တို့ကဘန်လုံးငန်းအတွက်လည်းအဆင်မပြေဘူး။ဟောပြီးရင်အင်တာနက်နဲ့ဟိုစီးပွားရေးလုပ်နေကြတဲ့လူတွေတောင်လည်းအဆင်မပြေဘူး။တတိယနေ့ဘာတွေလည်းမကြည့်ရတော့ဘူးပေါ့။ပြောမယ်ဆိုလို့ရှိရင်တော့မျိုးလုံးတစ်ဖက်အပိတ်ခံရတဲ့အဲ့လိုမျိုးပုံစံမျိုးဖြစ်နေတယ်ပေါ့။နေရတယ်ဆိုလို့ရှိရင်တော့ချင်းချင်းလေးလေးမသိရဘူးမမြင်ရဘူး။ချမ်းမမြင်ရတဲ့ထဝက်ပဲသိရတယ်အတောင်းရတဲ့အားလုံးကိုအပြည့်စုံမသိရတော့ဘူးအဲ့လိုမျိုးဖြစ်တယ်လို့တော့ကျွန်တော်ထင်နေလို့
တကယ်တော့သူကအမှုပညာချစ်တဲ့သူတယောက်ဖြစ်ပြီးဘဝမှာအောင်မြင်တဲ့တည်ရဲစရာတယောက်ဖြစ်ချင်တာလို့တာကြီးဆိုကပြောပြပါတယ
်အောင်မြင်တဲ့တည်ရဲစရာတယောက်ဖြစ်ချင်ကျွန်တော်အခုလည်းတချင်းနဲ့ရင်းနေပါတယ်ရခိုင်တချင်းနဲ့အများကြီးရင်းနေပါတယ်ကျွန်တော်အခုကျွန်တော်ရည်မှန်းချက်ကအမှုပညာလမ်းကြောင်းပေါ်မှာတနေရာလောက်တော့လိုချင်တာပါရခိုင်အစိုးရဒီပိုင်းမိုးဆက်ဆိုလို့ရှိရင်အခုဆိုက်တက်ပြလာဆိုတဲ့တချင်းလေးတပုတ်သူစီပေးလို့ရှိပါတယ်ပြီးလို့ရှိရင်မချောင်းရဲ့စုဆောင်ကိုလည်းဟိုအနွမ်းပန်းဆိုပြီးတော့တပုတ်ပေးလို့ရှိပါတယ်ပြီးရင်အဆိုတော်မာရီကိုကြတော့ထွက်လာမဲ့ခွေးမှာကြတော့ကျွန်တော်ရေးထားတာ6ပေါက်လောက်ပါမယ်ကိုပထမဆက်သွားတဲ့ခွေးမှာကြတော့တပုတ်ပေးလို့ရှိပါတယ
်လောလောဆယ်မှာအဖြစ်ချင်းဆုံးပြောပြပါဆိုတော့ဒါကြီးဆိုက
ကျွန်တော်ပြောချင်တာကတော့မတင်ပါလို့အဲ့လူငယ်တွေကိုခေါ်ယူသေးတာတို့မလုပ်သိချင်ပါဘူးတကယ်ကိုကအေးတက်တော်နဲ့ဆက်ဆက်ရှိရဆိုလို့ရှိရင်တော့ခေါ်ယူစစ်သေးပါဒီလိုအဆက်ဆက်မရှိဘူးအချင်းမြင့်မချီဝင်နေတော့မပင်ခါယုံလောက်နေတော့ခေါ်ယူရိုက်နိုင်ပြီးတော့စစ်စေးမှုနဲ့မကြည့်လို့ပြန်ပါဘူးလို့အဲ့ဒါကြတော့ဟိုအညွန့်တလူလူတက်နေတဲ့လူငယ်တွေရဲ့အနာဂတ်ကိုရိုက်ရှိုးတလို့ဖြစ်နေပါတယ်။ကျန်ငယ်တဲ့မိသားစုတွေတော်လည်းစင်မပြေဘူး အားလုံးအပုံစံမျိုးတွေမလုပ်သေးခြင်းမှာပြီးလို့ရှိရင် line ဖြတ်ထားတဲ့ရုပ်တွေကိုလည်း line ပြန်ပေးသေးခြင်းမှာလည်
းဒါကတော့စစ်ပွဲတွေကြားကရခိုင်လူငယ်တယောက်ရဲ့စကားသံတွေကြားခဲ့ရတာပါကဲညီလေးညီမလေးတို့ရောအဲ့လိုလူငယ်တွေအတွက်ဘာတွေစိတ်ကူးရှိကြလဲရခိုင်တိုင်းရင်းသားညီကိုတယောက်ဖြစ်တဲ့တာကြီးဆိုးရဲ့ချစ်သူဝါလုံးလေးဆိုတဲ့တခြင်းကိုနားထောင်ရင်းဒီတစ်ပတ်အတွက်နှုတ်ဆက်ပေးရစီနော်
နေလုံးကြီးလေးမောင်ပြီးလာမင်းကြီးလေးရောင်ပြီးကောင်းကင်မှာပါလီပြီးအိုမင်းမြင်နာလေးလုံးဝါလုံးလေးဖြစ်သည်ပြုံးနေကောင်းကင်လင်းနဲ့တလုံးခြေစင်းလေးဖြစ်သည်